ကျွန်တော်ရှင်ပါခင်ဗျာမကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်တွေကိုကူးပြောင်းတော့မှာဖြစ်ပါတယ်ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစရဲကဏ္ဍတွေမှာဘယ်ဘိုင်းကတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့တဲ့နောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားလေးကိုအချင်းချင်းသိချင်ပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်တွင်းငြိမ်းချမ်းရေးအပိုင်းတွေမှာဘယ်နေရာကတော့ဖြစ်အောင်မြင်ဆုံးဘယ်နေရာကအဆောက်အအုံဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်တို့ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိန်းအမြင်ကိုအချင်းချင်းဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကျွန်တော်တို့2016ခုနှစ်အတွင်းမှာကျွန်တော်တို့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ပုဂ္ဂိုလ်ကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုစတင်ပြီးတော့ခေါ်ယူကျင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေကတော့ဒါကကျွန်တော်တို့နိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအတိတ်အမြင်ပါတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။အဲဒါနဲ့တစ်ဖက်မှာလည်းပဲကျွန်တော်တို့လက်ရှိအခြေအနေကြည့်လိုက်တဲ့အခါမှာတော့လွတ်တော်ရဲ့တက်တန်းဟာတနည်းပြည့်လူမီမီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့တက်တန်းဟာ6လပြည့်လူမီမီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတော်အတွင်းမှာအစိုးရရောလွှတ်တော်ရရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျှော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ်အထူးသဖြင့်တော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလုံးဟာတော်တော်လေးကိုငြင်းငြိမ်တက်တက်ဟိုဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့เนาะကျွန်တော်တို့လိုအာဂရိလိုက်စားမှုအင်မတန်မှမြန်မာတဲ့နိုင်ငံမှာလက်ရှိပထမဆုံးတစ်နှစ်မှာလွတ်တော်အစိုးရရောအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးเนาะအင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရဲ့သားနဲ့ငြင်းနေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဒီရခိုင်ပြည်မျိုးသားကောင်စီထူထူထွင်းမှုဦးထွန်းစောကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဦးထွန်းစောကတော့သူဖြစ်ဒီပြည်ရင်းငင်းငင်းကိစ္စရေးကိုနည်းနည်းပို့ပြီးဆောင်ပေးပြောနိုင်မယ်တဲ့နဲ့ဦးထွန်းစောဆွေးနွေးပါဦးခင်ဗျာကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆွေးရုံမှုတွေနဲ့ပတ်သက်လို့
ဟုတ်ကဲ့အဓိကအဖြစ်ဒီငင်းငင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီစောပိုင်းမှာပေါ့လေကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟိုပါเนาะအကောင့်တွေပုံမှုဖြစ်စဉ်အရပြည်တော်စုငြိမ်းချမ်းရေးညီလာခံဆိုတော့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနှုတ်ဆက်ဖွဲ့သဘောမျိုးပုံစံမျိုးနဲ့ပေါ့လေဒါလုတ်ခဲလုတ်သွားနိုင်ခဲ့ရတဲ့ဒါပေမဲ့လုတ်နိုင်တဲ့အခြေအတခုကိုကျွန်တော်အကောင့်မှာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့အော်မြို့သားညီလာခံလို့မြို့ပေါ်ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိတ်ပိုင်းတစ်ခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင့်ဘက်ကကြည့်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေထီတူကအစိုးရဒီရန်တရားတွေကိုသူဖွဲ့စည်းတယ်ပေါ့နော်ဌာနဆိုင်ရာတွေဝင်ကြီးဌာနတွေသူဖွဲ့စည်းတာအဲ့ဒီမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်သူကင်တွေဖို့အတွက်ခြေလှမ်းတွေပြင်ပါတယ်မေလာရောက်တဲ့ခါမှကြတော့သူ21ရာစုပြည်လုံးညီလာခံလုပ်သွားမယ်ဆိုပြီးတော့အဲ့ဒီမှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။ဟောဒီပြည်ရင်ကျွန်တော်တို့အမျိုးသားပြည်နယ်တင်းမြဲရေးနဲ့ဒီကျွန်တော်တို့ငြိမ်းချမ်းရေးဘုဌာနဆိုပြီးတော့ဖွဲ့နိုင်တယ် NRPC တို့လို့ဖြစ်လာတယ်။နော်။ဂျွန်လောက်ကိုရောက်တဲ့ခါမှကျွန်တော်တို့ဒီလက်မှတ်မတော်သေးတဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါလေ။ညာတွေလုံနိုင်တယ်။ဂျွန်လိုင်းလောက်ရောက်တဲ့ခါမှကျွန်တော်တို့ UNSC ထိပ်သီးကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုယ်တိုင်မိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးတွေလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဇန်နဝါရီ ठी ကတော့ကျွန်တော်တို့တနယ်လေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ဩဂုတ်လကနေစပြီးတော့ကျွန်တော်တို့ဒီ27ရာစုပင်လုံးညီလာခံပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းကျလာတယ်။27ရာစုပင်လုံးညီလာခံလည်းပြီးရောကျွန်တော်တို့တိုက်ပွဲတွေကပုံပုံပြင်းထန်လာပြီးတော့ ဒါတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အချိန်ကြီးဆိုလို့ရှိရင်အနောက်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါဦးခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆွေးရုံမှုတွေဘာတွေများရှိခဲ့တယ်လဲ
ဟုတ်ကဲ့ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီဧပြီလမှာကျွန်တော်တို့အာနာဟိုငင်းညာစာဆွဲပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတခြားလုံးပေါ့နော်ဒီ9လလောက်ကာလအတွင်းမှာအာနာအေးချမ်းသာပေါ့ဗျာဟိုတွဲပါမလားဆိုတဲ့ဟာမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘူးနဲ့အာနာဆွဲပြောင်းနိုင်တဲ့အနေအထားပေါ့ဒါတော့2016တုန်းကထူးခြားတဲ့အနေအထားပါဆိုတော့ဒါပေမဲ့အခု2000ဧပြီလကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေအထားတွေရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်နံပါတ်1ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုဝင်ပြောင်းလဲမှုကြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကြတာကဒါတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့ပိတ်အားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ဟိုပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခါကျတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တဲ့ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနည်းတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်ကျွန်တော်အခုသူ့ကိုဒီရင်လှည့်ပေးချင်ပါသူကတော့ဒီဥကျော်လင်းမှာရန်ကုန်မြို့ရဲ့ရှင်းနေဥကျော်လင်းဖြစ်ပါတယ်ဟိုဟိုတခုတော့ကျွန်တော်မြေတရာရခိုင်နေတာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအချိန်ပိုရအောင်လူရင်းတူရှင်းဝိုင်းပြီးဆွေးနွေးပေးကြဖို့လည်းမြေတရာရခိုင်နေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြောလို့ရပါလ
ားဟုတ်ကဲ့ရပါတယ်ဥကျော်လင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုမှာတူရှိပါလေဗျာကျွန်တော်လည်းပဲနှစ်ကုန်နေနေပေါ့ဗျာနှစ်ချုပ်လို့ပြောရင်ပြောပေါ့အဲ့တော့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလှုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာသံရသာအဖြစ်နဲ့ထိခိုက်ပျက်စီးနေကြောက်စင်းကိစ္စတွေအခုပြစ်တော့ကိစ္စတွေဒီလိုတွေရင်းရှင်းပြောင်းအောင်ကိုပြည်သူပြည်တော်ကလူချက်မှတ်ထားတယ်ဗျာကြောက်စင်းနဲ့ပတ်သက်လို့ရှိရင်လည်းအစိုးရရဲ့ချက်မှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြည်ပြည်ပြောင်းလဲအစိုးရရဲ့ခဏခါကြပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမတော်အားရထိုက်ပါတယ်ဆိုစီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာအဲ့ဒီကျွန်တော်တို့ဂျပန်ကနေပြီးတော့ဟာကရက်နေပြီးမယ်ဆိုအမြောက်များပါသူတို့လက်တွေကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဗာဒရင်ကြကြစီးပွားရေးသုံးချက်ရည်တဲ့ကျွန်တော်စပိတ်ကျူလီတာစီးပွားဗျာဟာငွေကြေးကစားတဲ့လူတွေဟာဒီနိုင်ငံခြားငွေကိုနိုင်ငံခြားမှာလည်းအကောင့်စီထားပြီးသုံးချက်နဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထိချုံနေတာနဲ့ပါသဘောဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ဟာရီရိုဟာဝေးအစကျွန်တော် Samsung အစိုးသူရင်းနေပြီဗမာကပစ္စံတွေအကုန်လုံးကောင်းပြီလို့ပြီးထွက်သွားတယ်အဲ့ဒီအပေါ်မှာကျွန်တော်ရတဲ့ခွန်ရမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလောကကြည့်လို့နည်းနည်းလေးတော့ထိခိုက်နေပါတယ်အခုကကြတော့စားတော့ခွန်နေတော့ပဲကျွန်တော်တိုက်ပြီးလှည့်တောင်းနေရတယ်တော်တော်တကယ်တကယ်ကျွန်တော်တို့လုပ်ရမယ့်ဥစ္စာတွေက Apple Company ကိုတော့မှဗျာကျွန်တော်တို့ Ireland ကနေပြီးတော့သူတို့ခုနေနေလာလို့ကျွန်တော်ရေးမယ်ဆိုပြီးတရားစွဲတွေဒီဖြစ်တယ်အဲ့တော့အမေရိကန်မကျင်းတဲ့လို့လည်းပဲဒီဥရောပကတော့မပေးလို့မဖြစ်ဘူးကျွန်တော်တို့ရတာရနိုင်တဲ့ခွန်နေဆိုပြီးတော့အဲ့ဒီဥစ္စာတွေကိုကျွန်တော်လူကြီးတွေမှာကတော့လုပ်ဖို့အတွက်ပြန်ပြစီတာကကျွန်တော်တို့ရေခဲပြေးကိစ္စတွေရှိတယ်လို့ပြည်ရင်းရင်းရင်းပြည်ရင်းရင်းရင်းလို့ကျွန်တော်ဘွေစိုးဦးတည်းပြောဖို့ပါတယ်ပြည်ရင်းရင်းပြည်ရင်းဟာလေကျင်းနမှုတွေဖြစ်တဲ့နိုင်ငံရေးပိုင်းပြည်ရင်းမှုမရှိဘူးဒီညင်းရေးသွားတဲ့ခရီးကတော်တော်ခက်ပါတယ်လူတွေမပြေးနိုင်အကြမ်းဖက်တာတွေကလာနေကြဗျာအဲ့တော့အကြမ်းဖက်တာတွေဆိုတော့လူတွေသွားလာလာကုန်လန်းနေပြီဖြစ်လာတဲ့ခါကျတော့တဲဒီမှာတော်တော်လေးကိုအထိလာပြီးတော့ကျွန်တော်တို့ကိုယ်စင်းတို့တက်တာအဲ့ဒါလေးပါပါတယ်အဲ့တော့အဲ့ဒီချက်တော့တုံးနေတူဟာလေအရင်ရင်တဲ့ဆိုင်ပို့ပို့ပြီးတော့ညတာပြီးတော့မှဟာလေဒီနှစ်ဖက်သလုံးပြုနေပြောင်းလဲပြီးတော့မှတက်ရမယ့်နေရာမှာဟာလေနိုင်ငံတော်ကတော့အဲ့ဒီဒီကောင်လေးငါတို့ကတော့ငါတို့ထိုင်ကြုံမယ်ဆိုတဲ့အချက်ကလေးတွေကတော့ဒီကောင်တို့ထိဖို့လိုတာပေါ့ဗျာအဲ့တော့ကျွန်တော်ထင်တာကတော့နိုင်ငံရေးအဖြစ်ဒီပြည်ရင်းရင်းရင်းလေးပဲအဲ့ဒါဒီကျွန်တော်တို့ထုံးလို့ဒီမှာရာလေးညက်စီကျက်လက်ပါစီဆိုတော့လေပေါ့ဗျာအခုချက်တွေကလည်းရာသာညက်တွေချက်တွေမပန်းသေးဘူးအဲ့တော့ကျွန်တော်တို့တိုင်းပြည်ရှင်ကဒီသက်ခံ50လို့ယူမယ်ဆိုရင်တို့တို့ဒီလက်လက်တွေနဲ့ဆုံးရှုံးတာတွေမဟုတ်ဘူးလူတွေတိုင်းသားနိုင်ငံသားတွေပါအားလုံးဆုံးရှုံးကြတော့ရေရှင်မတော်တာကောင်းလာမှာပါဒါပေမဲ့ကျွန်တော်တို့စီးပွားရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရမယ်တော်ဦးတွေဆုံးမွေးနဲ့ပတ်သက်လို့တော့ကျွန်တော်တို့လူလူခေါင်းဆောင်ပြောရောက်သိတဲ့ဘောကြားဘာလို့ဒီကံကြောက်အပြင်မမေးမချင်းအပြစ်မရှိသေးဘူးဆိုတော့ဒီအင်္ဂလိပ်ချက်
โอเคคุณจอลินจนเราแชนเนลတွေလည်းလှည့်ပေးခြင်းပါသေးတယ်ကျေးဇူးပါဆွေးနွေးပေးရတော့ကောင်းပါတယ်ကျွန်တော်ချန်နယ်တွေလည်းလှည့်ပေးခြင်းပါသေးတယ်ဆောစောဟိုဆွေးနွေးတဲ့ပုံစံတွေမှာပြောသွားရည်လည်းရှိပါတယ်ကျွန်တော်ဒီဘက်မှာဟိုအစိုးရတဲ့ရတားစိုးရတဲ့တက်လာတဲ့နောက်မှာအနာလွှဲပြောင်းပေးရချေချောမဖြစ်ခဲ့တဲ့နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကန့်တတ်ထားပြီးတော့အဲသမနာလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာလူယူခဲ့တာလို့ဒီလိုစိုးရအုပ်ချုပ်ရိုင်းမှာဟိုလူချင်းနာရောက်အောင်လုပ်နိုင်ခဲ့တာမျိုးတွေတော့လည်းရှိပါတယ်ဒါပေမဲ့ဒီချိန်ထဲမှာလည်းအခုစောစောကဆွေးနွေးတဲ့ပုဂ္ဂိုလ်တွေကပဲထောက်ပြရတာရှိပါတယ်ဒီတိုင်းနာအဲ့ဒီပြည်ဝင်ကြီးကြီးကိစ္စတွေဆွေးနွေးတဲ့အားတွေမှာဟိုရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ငန်းကြီးလောက်ကြမှာဒီတိုင်းနာဒေသတွေမှာလည်းလည်းကင်ပိခတ်တွေကပြန်ပြီးချိထွားလာတဲ့ဒီနောက်ပြီးတော့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းနာအဖွဲ့အစည်းတွေကြမှာဒီသဘောထားကွဲလွဲတာတွေရှိနေတယ်လည်းတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးနွေးမှုလို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့လည်းဒါကတက်တနစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောရရင်လည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြီးဒီလောက်ခဲ့တဲ့ဒီ6လ9လလောက်အတွင်းမှာလောကကန်ရဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်ရင်းငင်းငင်းကိစ္စတွေကဟိုလုံရင်းမရောက်နိုင်တာလားဒါမှမဟုတ်လုံနိုင်တာတွေရှိရင်လည်းမလုံနိုင်တာလားဟိုဒေါက်တာရဲမျိုးသိအမြင်ကိုအရင်ဆွေးနွေးပြပါအောင
်ကျွန်တော်အမြင်ကတော့ပြည်ရင်းငင်းငင်းကြီးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရတဲ့အနေနဲ့နော်ဟိုသူ့ရဲ့စီမံချက်နဲ့တော့ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဟိုဖောက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာအစိုးရဟာနော်သူရထားတဲ့လုပ်ပိုင်ခွင့်တွေနော်သူရထားတဲ့အာဏာတွေကိုအသုံးပြုပြီးတော့အထီးထီးရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်တော့တစ်ဖက်ကဟိုစီမံချက်ကလည်းကောင်းမယ်เนาะစနစ်တကျစီမံမှုလည်းရှိမယ်ဆိုရင်ကျွန်တော်မြင်တော့ဘလို့အကန့်အသတ်ပဲရှိပါစီဘလို့အသားစီပဲရှိပါစီเนาะကိုဖော်ဆောင်ခြင်းနဲ့လမ်းကိုအတက်နိုင်ဆုံးအမြန်ဆုံးအကောင်းဆုံးဖော်ဆောင်နိုင်ဖို့တော့ပြင်နေလို့ကျွန်တော်ကမြင်ပါတယ်ဥပမာလက်ရှိအခြေအနေမှာဆိုရင်เนาะတနိုင်ငံလုံးအပြစ်ခတ်ရစဲရေးလူမျိုးကိုเนาะဟိုလက်ရှိအစိုးရအနေနဲ့ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နောက်တမတော်ကာကွယ်ဦးစီးချုပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်သီးအဆင့်ပေါ်လေတော့တွဲဆုံဆွေးနွေးပွဲမျိုးကိုဟိုပေါ်ဆောင်မှုလိုအပ်တယ်လို့မြင်တယ်။ကျွန်တော်ဆိုလိုချင်တဲ့တော့မိသားစုပုံစံမျိုးတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုံးသဘောဆန်ပြီးတော့တကယ်အကျင့်နဲ့အဖြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ဦးတည်ပြီးတော့ဆွေးနွေးတဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမျိုးဒါမျိုးတွေကိုတော့စဉ်းစားပြီးပေါ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဦးထွန်းစောင်လည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်တည်းမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တယ်လို့သူလှုပ်ခဲ့လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတဲ့ကိစ္စတွေရောရှိခဲ့သလားဦးထွန်းစောင်အမြင်ပြောပါဦးခင်ဗျာ
။ဟုတ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကပါလဲဆိုတော့အရာအားလုံးကဤနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနွေးတယ်ပေါ့ဒါပေမဲ့တပ်ပတ်ရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပတ်ရဲ့ကိုယ်စားလှယ်များကသူကအရာအားလုံးဤနိုင်ဆွေးနွေးဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်နောက်ပြီးတော့တက်မတော်ကကွေးဦးစီးချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီလန့်ချာတွေကကျွန်တော်တို့ဘက်ကတော်တော်လေးကျက်ပါတယ်။အဲ့တော့ကျွန်တော်အဲ့ဒီအနေထားကိုရောက်သွားတာဖြစ်ပါတယ်။ကျွန်တော်တို့ဒီ August လ September လပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်။ဒါတွေကိုနှိမ့်လိုက်ဖြေရှာဖို့ရကိုင်းကင်းချင်းအဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အဆုံးပြုတယ်။ October လ15ရက်နေ့မှာလည်းနေပြည်တော်ထိသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်။အဲ့ဒီမှာတင်ပြတယ်ဒါပေမဲ့အခြေကထွက်မလာဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့ဆောင်အာဖရိကကိုသွားပြီးတော့အခုအတူတကွတော်တော်ရောက်လေးလာကြတယ်အဲဒီလေးလာရဲ့ခီးစဉ်မှာလည်းပဲတက်ဖက်ရဲ့ကိုယ်စားလှယ်တွေပါတယ်ကျွန်တော်တို့ဘက်ကိုယ်စားလှယ်တွေပါတယ်အဲဒီမှာလည်းနှိမ့်နိုင်တယ်နှိမ့်နိုင်တယ်ပေမဲ့လည်းအဖြေမထွက်ဘူးအလို့သဘောဆွေးနွေးမှုတွေအချင်းချင်းတွေကတော့နိုင်ငံတကာကဖန်တီးပေးတာပေါ့နော်လေးလာရေးခီးစဉ်တွေဖန်တီးပြီးမှဒါပေမဲ့တက်ဖက်ရဲ့အောက်ဘက်ကကိုယ်စားလှယ်ဟောပေါ့ကိုယ်စားလှယ်တွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တူရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်တပွဲပိုင်းကလည်းဆွေးနွေးမှုကလည်းမဖြစ်လာဘူးတိုးတက်မှုကလည်းမရှိလာဘူးပေါ့နော်အဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမဟုတ်ဘူးဆ ွေးနွေးဖို့လာတဲ့ခါမှာသူ့မှာအရာအလုံးကနှိမ့်နှံဆွေးနွေးလို့ရတယ်ဆိုရဲအမူကွာရနဲ့သူကလာတာဖြစ်တယ်ဒါမဲ့ကျွန်တော်တို့လက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော
်ဟုတ်ကဲ့
လက်တွေ့အားဖြင့်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ NCA နှစ်ပတ်လည်နဲ့အခမ်းအနားလုပ်ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့မင်းကြီးမူဝါဒကိုသူချမှတ်ပါတယ်နော်မင်းကြီးမူဝါဒကိုသူကလမ်းပြမြေပုံတွေနဲ့ထုတ်လာတယ်လက်ပြမြေပုံနေနဲ့ထုတ်တဲ့ခါမှာကျတော့တက်မတော်ဘက်ကနေအမပြေဦးဖြစ်တယ်။သူငင်းငင်းမူဝါဒနေနဲ့ပြန်ပြောင်းတယ်။အစိုးရရဲ့ငင်းငင်းမူဝါဒဆိုပြီးဖြစ်လာတယ်။အဲ့ဒီမူဝါဒကိုအခုလက်တွေ့အပြင်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်။အခုအစိုးရချမှတ်ထားတဲ့တော်အောင်ဆန်းစုကြီးချမှတ်ထားတဲ့ငင်းငင်းမူဝါဒအတွင်းအတိုင်းပေါ့နော်။ဆိုင်းလိုက်မဲ့တက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအစီအပြေနိုင်ခြင်းရှိပါတယ်။ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လည်သုံးသပ်ရမယ်။မူပေါင်းကိုပြန်လည်သုံးသပ်ပြီးနံပါတ်2မှာမူပေါင်းအသစ်ရေးမယ်။ဒီလိုပြောထားပါတယ်အဲ့ဒီမူပေါင်းအသေးနဲ့ကျွန်တော်တို့အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုတွားမယ်နော်ဖွဲ့စည်းပုံတွေကိုပြင်မယ်ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ Federal ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့က Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းပြမြေပုံချပြီးသားဖြစ်တယ်နော်မူဝါဒအနေနဲ့ချပြီးသားဖြစ်တယ်ဒါပေမဲ့သူ့မှာအကောင့်တွေဖော်လို့မရဘူးပထမတစ်ဆင့်မူပေါင်းကျွန်တော်တို့ကသုံးသက်တယ်သုံးသက်မှုမပြီးသေးဘူးနော်အသေးရေးရမယ်နံပါတ်2အသေးလည်းမရေးနိုင်သေးဘူးမရေးနိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်။တကယ်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲဆွေးနွေးညှိနှိုင်းအဖြေရှာဖို့အတွက်သူ့မှာအချိန်မရဘူး
။
အဲ့ဒီကိစ္စတွေမှာပဲသူသွားနေရတယ်။အဲ့ဒါကြောင့်ဒါအပြည့်ပြည့်မှာလက်ရှိနော်ကြီးမကောင်းရှုမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရေနံချောင်းဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဆောင်းသက်ကြောင်မှာတွေ့ကြရတာတော့ကြောက်ဝေစုံဝေးပိုင်းမှာတော့ကျွန်တော်တို့တော်တော်လေးကြော်ရဲလာတာတွေ့ရပါတယ်။ဥပမာကျွန်တော်ရာဇဝမှုတွေပုံမှုတော့ထူပြောလာတာတွေ့ရတယ်။နောက်တစ်ချက်ဦးရေစီဝါရောင်းဝယ်ဖောက်ကားမှုတွေကလည်းတော်တော်လေးပြင်းပြလာတယ်လို့ကျွန်တော်တို့ကြားနေရတယ်။နောက်တစ်ခါမကြောက်ရင်လည်းတက်ငင်မလေးမှုတွေကလည်းတွေ့တာကကျွန်တော်ကြားလာနေရတယ်။နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောက်တက်ခံတာဟိုကြည့်မယ်ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်သူကြီးရဒီဘုဘုတို့ကြီးရဲ့လုံခြုံမှုကိုအထိတ်ဆောင်နေတယ်လို့ကျွန်တော်တို့ကမြင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေစိုးရိမ်မှုကြီးမှာတော့ကျွန်တော်တို့မူလရတဲ့ရုပ်ရွက်လာတယ်လို့ကျွန်တော်တို့ကမြင်နေကြ။နောက်တစ်ခါတရားဥပဒေပြည်ထောင်စုရဲ့အရေးကိုကြည့်လို့ရှိရင်လည်း27ပြည်လုံးပြီးကမှကျွန်တော်တို့တစ်နေ့တည်းပို့ပြညံလာတာကိုကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်ကျွန်တော်တို့စစ်ပွဲဧရိယာတွေကပို့ပြကျဉ်းပန်းလာတဲ့အခါမှာကျွန်တော်ငင်းငင်းဧရိယာတွေကျဉ်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါတယ်ကြ။ဒါတွေကိုလေကျွန်တော်တို့အစိုးရအနေနဲ့အလိုပြန်ပြန်မယ်ဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာတောင်းကြည့်ရမယ်အနေကဖြစ်ပါလေ။နောက်တစ်ခါကျွန်တော်စီပွားရေးနဲ့ပတ်သက်လို့ရှိရင်လေဟိုအစိုးရတော်တော်ရေနေတူပြောသွားတဲ့မှာပါတယ်။ပမာကြံ့ညီတံမိုးကအထူးကြားဆင်းနေတယ်။နောက်ကဒီအလိုပြန်ခွင့်လန်းတွေကလည်းပြည်တွင်းမှာဟိုရောလိတက်သိမရှိတယ်လို့ဖြစ်နေပါတယ်ခင်ဗျ။နောက်ကလူဝေးရောက်လာဆိုလို့ပညာရေးကျန်းမာရေးဒီပညာရေးမှာဆိုလို့ရှိရင်လေအစိုးရအစစ်အထားကြီးပဲပညာရေးတိုင်းပဲသက်သွားနေရတွေ့တယ်ဒီပညာရေးကအတော်လည်းမရှိသေးဘူးတို့ဒီကျမ်းစာရေးဆိုလို့ရှင်လေဒီနေ့ကျွန်တော်တို့ကျမ်းစာရေးဌာနကဖွင့်ထားတဲ့အစည်းအဝေးကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုယ်ထင်မြင်ကြည့်လေးပါဦးခင်ဗျအဲ့ဒါကျွန်တော်တို့ဒါလေးကိုပြည့်ပြည့်စရာလေးရှိတယ်လို့ကျွန်တော်တင်ပြချင်ပါတယ်နောက်တစ်ခုအရေးကြီးဆုံးကတော့ဒီပြည်တွင်းညီညာရေးလို့ပြောတဲ့အခါမှာဒီ NLD ကအတိုက်ခံဘဝတော်ကမဆောင်ရဖွဲ့စည်းဝင်ခြေအောက်ကိုပြင်ဆင်ရေးလို့ဟိုအတန်းကျေလုံးကြည့်တော့ကြတာရှိပါလေ။ဒီကိုအားငါရတဲ့အချိန်မှာဒီ2008ပြင်ဆင်ရေးဆိုတာကိုကျွန်တော်တို့တင်ထားလို့ဖြစ်နေတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့အကောင
့်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်ဒီမှာသောတာရှင်နဲ့ကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြခြင်းပါတယ်။သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်။ကျွန်တော်အတန်ထွက်တာမှန်တော့မသိဘူးပေါ့လေ။တန်နာနာမည်လို့ယူဆပါတယ်။သူကတော့ရေးထားတာမြမပြည့်အချင်းတွေထူးခြားမှုရှိလာအောင်မထင်ပါတဲ့။နောက်ထပ်ညင်းဆွေးနွေးပွဲကတော့အထက်ထက်အခါကဖြစ်လာနိုင်ကောင်းပါရဲ့ဒါပေမဲ့မျောလင်းချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့ညင်းချိုင်းနီလန်ချင်းကပ်ပုံလွဲနေပုံပါပဲပြည်ရင်းစစ်ကကမ္ဘာဂင်းနစ်စံချိန်ချိုးကြာခဲ့တယ်လို့ညင်းချိုင်းဆွေးနွေးပွဲတွေလည်းဂင်းနစ်စံချိန်ချိုးမှတော့သိကြပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ကိုနီအုပ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလောလောအသေးသေးကတော့ကုန်စင်းလုံးတက်အလုပ်လက်မဲ့တွေများလေရသမားတွေချက်ပြန်တော့လေတင်းနဲ့ဈေးချနဲ့ခြုံငုံသုံးတန်းတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့ဆောစောကဒီ ပုဂ္ဂိုလ်ရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော့မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေတစ်ခုကိုတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါရဲ့တကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေရောဖြစ်ခဲ့ရလားကိုအောင်သူငိမ့်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာပံအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ဆိုဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးရာတို့သဘာဝအကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်။ဆိုနောက်တစ်ခုကကျွန်တော်တို့ဇီယံနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကျတဲ့သဘောမျိုးတွေလည်းပါပါတယ်။နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်။နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကအထိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ်။ဆိုတော့အခုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာဖြစ်လို့နှေးနေရတယ်လဲဆိုတော့ကျွန်တော် question ရှိပါတယ်။အထူးသဖြင့်ကျွန်တော်တို့ဒီဟိုနိုင်ငံသားယင်းနှုံနှံမှုကော်မရှင်ပေါ့ MIC ဖွဲ့တာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွင့်နိုင်တဲ့အနေအထားရှိပါတယ်။အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလည်းကျွန်တော်တို့အချိန်တော်တော်ကြာမှထုတ်ပြန်ပါတယ်။ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ်ပရိုဂရမ်တွေကဟိုတခြားရှိနေလို့ထင်ပါတယ်ဆိုတော့အဲ့ဒါတွေကိုမသိရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍကယုံကြည်မှုနည်းပါတယ်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေလည်းလာဖို့ခက်ပါတယ်ပြည်တွင်းကယင်းနှီးမြှုပ်နှံတဲ့လူတွေကိုနိုင်ငံကကိုယ်ပ္ပဆောင်ချသုံးပြီးတော့ယင်းနှီးမြှုပ်နှံမလားဆိုတော့အနေအထားတွေဒါကျွန်တော်တို့ခက်ပါတယ်ဆိုတော့အဲ့တော့အဲ့ဒီအနေအထားတွေကအခုချိန်ကြီးဟိုအဖြေမရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်။ကြံကင်းမျိုးကဥကျော်လင်းအတန်ဖိုင်ပါခင်ဗျာ
။စက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကယင်းပြည်မြုပ်နှံမှုတွေမျောလင့်သလောက်ဝင်မလာသေးတဲ့အချိန်မို့တိတာတဲ့အကြောင်းလည်းသိမတွေ့ရပါဘူး။ခုချိန်မှာတော့ယင်းပြည်မြုပ်နှံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းအလဲတွေစတင်တွေ့ကြတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲကျင်သေးတဲ့လူပုဂ္ဂိုလ်တွေရဲ့ဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုဗရိတ်ညိနေသလိုတုတ်တက်မှုတွေကိုလည်းနှောင့်နှေးစေပါတယ်အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ငွေကောင်းခဲ့တဲ့အလုပ်ဌာနတွေကတက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပေမဲ့စနစ်တစ်မှာအားလုံးကမျက်စိတောက်တောက်ကြည့်နေကြသလိုလက်သက်ပကလည်းနှေးပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်။ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းလျှက်စစ်တအားပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကြေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်။အခြားလုပ်ငန်းတည်တည်မှာလည်းဒီဥပမာအတိုင်းပါပဲ။အရင်တုန်းကလိုတက်ဆိုင်ရာဌာနကဥဆောင်မလုပ်ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကသာတော်ဝင်ကြေယုံလုပ်နေကြတာကတော့စုပ်ယုပ်မှုတစ်ခုလို့မြင်ပါတယ်အစိုးရ policy အရလူလူကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလေတော့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်သံတွေဟာကြံအမြောက်လိုပါပဲအတန်သာမီပြီးရီမန်းချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစဉ်စဉ်ထိတက်ရောက်မှုမရှိတာလားလို့မေးခွန်းထုတ်เสียဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိရာဒီ2016ခုနှစ်တည်းမှာထူးထူးခြားခြားနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ brief cut တွေပါကျွန်တော်တို့ဟိုစွန့်နေဝက်တွေကအချိန်အလဲများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအရေးဟိုအခြေဝင်ကြီးရောစွန့်နေဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာဒီရှင်းနေတည်းမှာရောဒီရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ဒီစိန်ခေါ်မှုတွေကြီးထွားလာနိုင်နေလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့စွန့်နေပေးပါခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့အဲ2019ခုနှစ်အတွင်းမှာအဲဒီတက်ပို့ပြီးတော့ဖြည်းဖြည်းရောက်ရောက်ပေါ့လေကြကြပြက်ပြက်အဲစုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့တော့သတင်းမီဒီယာတွေနောက်အကြက်ဖက်အဖွဲ့အစည်းတွေကိုတောင်းခွင့်ပြုဖို့လိုအပ်တယ်လို့မြင်ပါတယ်။ဇာမဲနဲ့ဒီမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျိုး
ကျွန်တော်အမျှော်လင့်ပါတယ်ဗျာဟုတ်ကဲ့ကျေးဇူးပါကျွန်တော်တကယ်ဆိုရင်တော့ဒီနေ့ထဲမှာထူးခြားခြားဆိုတော့ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မချဖို့သဘောတူညီခဲ့တာတော့ရှိပါတယ်ဆိုတော့ဒါပေမဲ့အခုလက်ရှိရခိုင်ကိစ္စမှာတော့ဒီတန်တမာအတိုင်းဝမ်းရတော်ဝေဖန်လာရရှိတယ်သူဖြင့်ကုလသမဂ္ဂကလည်းနိုင်ငံတကာကဝေဖန်လာရရှိတယ်ဆိုတော့ဒီလိုမျိုးဒီရခိုင်ကိစ
ဒီကိစ္စတွေမှာပေါ့เนาะကျွန်တော်ထင်တယ်ဒီနှစ်မှာတော့တစုံတရာအောင်မြင်မှုရပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အကြံပေးချင်တာကတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မူဝါဒချမှတ်ရေးတွေမှာစတိတ်ဟိုးလ်ဒါခေါ်တာပေါ့ဗျာအရေးပါတဲ့အင်အားစုအားလုံးကိုတိုင်းငံဆွေးနွေးမှုရှိဖို့လိုပါတယ်အထူးသဖြင့်ဒီအခုရခိုင်ကော်မရှင်ကိစ္စမျိုးမှာရခိုင်တိုင်းဒေသခေါင်းဆောင်တွေနဲ့မဆွေးနွေးပဲ
လောက်ခဲ့ဟာမျိုးပေါ့နော်ဆိုတော့ညီညာရေးကိစ္စဒီမှာလည်းအလားတူအရေးပါတဲ့အင်အားစုကိုဆွေးနွေးမှုနဲ့ဖက်ချတာပါဒီကိစ္စဆက်ပြီးတော့လင်းတင်ဆက်ပီးတော့ဆွေးနွေးကြအောင်ကြားရအောင်ပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်အားလုံးအထူးကျေးဇူးတင်ကြွေးကြရပါခင်ဗျာ